ရခိုင်ပြည်နယ်မှာ2019ခုနှစ်ကမြန်မာလုံခြုံရေးတပ်တွေရဲ့နယ်မြေရှင်းလင်းမှုကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးသွားတဲ့ရိုဟင်ဂျာတွေရဲ့အနာဂတ်အရေးဆွေးနွေးပွဲကိုဝါရှင်တန်ဒီစီWoodrow Wilson Center မှာမနေ့ကကျင်းပခဲ့ပါတယ်ဒီဆွေးနွေးပွဲမှာ OP General Global တက္ကသိုလ်အရှိတောင်အာရှလေ့လာရေးဌာနဦးဆောင်ညွှန်ကြားမှုဒေါက်တာနေကင်းပေါင်ကစ်ကန်ကဦးဆောင်ဆွေးနွေးခဲ့ပါတယ်ကျမတို့အဲ့ဒီကိုတွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ကိုအောင်ကနေပြီးတော့တွေ့ဆုံမေးမြန်းထားတာကိုဆက်ပြီးနားဆင်ပါရှင်
တချက်ကမြန်မာစစ်စိုးရကဘင်္ဂလားဒေ့ရှ်နဲ့ agreement လုပ်တဲ့အချိန်ရိုဟင်ယာတွေကိုမြန်မာပြည်ပြန်ခေါ်သွားမလားဒုတိယချက်ကအဲ့ဒါမဖြစ်တော့ဘူးဆိုလို့ရှိရင်ဘင်္ဂလားဒေ့ရှ်ကသူတို့ပြောတယ်လို့ floating island ဘာသာကျမ်းမှာအမှသူတို့ပို့မလားဆွေမလားလူသိမ်းနဲ့ချင်းတို့ဆွေမယ်လို့ပြောတယ်လေတတိယချက်ကပါလဲဆိုလို့ရှိရင်ရိုဟင်ယာတွေကိုသူတို့နိုင်ငံတကာ resettlement third country ပေါ့နော်အဲ့ဒီသုံးခုကအလားအလာရှိနိုင်တယ်ဒါပေမဲ့ဘယ်ဟာကဖြစ်မလဲဆိုတာအာမခံပြောလို့မရဘူ
းအခုပေါ့လေဒီမြန်မာအစိုးရနေပြီးတော့သူတို့စစ်စစ်ပြီးသားရိုဟင်ဂျာတွေကိုပြန်ပြီးတော့လက်ခံမယ်ဆိုတာမျိုးပြောထားပါတယ်။ဒါပေမဲ့ဒီကိစ္စကတကယ်တော့လက်တွေ့အကောင်အထည်ပေါ်လာတာကိုကျွန်တော်တို့မတွေ့ရသေးပါဘူး။ဘာကြောင့်လို့ထင်ပါလဲ
။အဓိကနှစ်ခုရှိတယ်။အဓိက identity အင်္ဂလိပ်လိုပြောမှဆို identity နဲ့ citizenship ကိစ္စပေါ့နော်။ဥပမာရိုဟင်ဂျာတွေကသူတို့ကပြန်သွားမယ်ဆိုလို့ရှိရင်သူတို့တောင်းဆိုချက်အဓိကထဲကရိုဟင်ဂျာကိုအတိမပြုပေး။အဲ့ဒီဖြင့်သူတို့ရဲ့နိုင်ငံတားဖြစ်နိုင်တဲ့ဆိုတာအာမခင်အခံပေးစီချင်တယ်မြန်မာဆိုရရင်ဒါပေမဲ့အခုအထိကသူတို့စဉ်းစားပြီးမယ်ဆိုတာပဲရှိတယ်အာမခံချက်မရှိဘူးနောက်တစ်ခုက security ကိစ္စပေါ့သူတို့ပြန်သွားရင်အရင်ကတော့လိုပြဿနာမျိုးပြန်ချုံမလားသူတို့မှစိုးရင်စရာလည်းရှိသေးတယ်အဲ့ဒီ၃ခုပေါ့
ဆိုတော့ဒီရိုဟင်ဂျာတွေကိုအတိမတ်ပြုဖို့ဆိုတဲ့ကိစ္စရောဘလောက်အလားအလာရှိနိုင်ပါလဲ
ရိုဟင်ဂျာနာမည်နဲ့အတိမတ်မပြုံတော့မှကျွန်တော်ထင်တယ်အားလုံးမဟုတ်ရင်တော့မှလေဥပမာသူတို့ဘိုးဘွားကလေးကမွေးတဲ့ကျွန်တော်တို့ရဲ့မြန်မာဥပရိယလက်ခံနိုင်တဲ့လူတွေရှိတယ်အဲ့ဒါကြောင့်သူတို့ကိုစနစ်တကျနဲ့เนาะလှုပ်ပေးမှသူတို့ရဲ့နိုင်ငံတားဖြစ်နိုင်တဲ့ရနိုင်တဲ့အခွင့်အရေးရနိုင်တဲ့လူတွေကိုပေးတည်နယ်လို့ကျွန်တော်တို့မြင်တယ်အားလုံးမဟုတ်ရင်တော့မှเนา
ะဆိုတော့အခုဒီပစံချာကျုံးကိုလည်းပဲဒါဘင်္ဂလားဒေ့ရှ်အစိုးရနေပြီးတော့ဒီရိုဟင်ဂျာဒုက္ခသည်တွေကိုပို့มาပေါ့လေဆိုတော့သူတို့အနေနဲ့ကလည်းအဲ့ဒီကိုမတွားကျင်ဘူးဆိုပြီးတော့ပြောတာမျိုးတွေရှိပါတယ်အဲ့ဒီအလားအလာရောဘာဆက်ဖြစ်နေလဲ
အခုလောလောဆယ်အနေနဲ့တော့သူတို့ကိုအတင်းချက်သူ့ကိုတွားခိုင်းမယ်မထင်ဘူးเนาะသူတို့ကလည်းပြောတယ်အဲ့ဒါ voluntary choice ဖြစ်ရမယ်ဆိုမှသူတို့ပြောတယ်ဒါပေမဲ့တကူကတော့လူတန်းကျော်တနေရာမှာနေတယ်ဆိုတော့အကြိုက်နေလို့မရအောင်အဲ့ဆိုတော့သူတို့ကအနေနဲ့အဖြေတစ်ခုတော့ရှာရမယ်အဲ့မှာအခုလောလောဆယ်မှာတွားချင်တော့မှသူတို့တွားမဲ့လူတွေကိုထောက်ပတ်ကြေးတွေဒါမှမဟုတ်ဒီသူတို့လိုအပ်တမျှပေးပေးမယ်ဆိုလို့ရှိရင်ကျွန်တော်ထင တယ်တချို့လူတွေကတွားချင်တဲ့အစားတရှိလဲရှိကောင်းရှိနိုင်တယ်နော်ဒါပေမဲ့အခုလောလောဆယ်တော့အဲ့ဒီဟာတွေလည်းဘာမှအမှန်ခံချက်ပေးလို့မရအောင်အဲ့ဒီဟာတက်ခုနကျွန်တော်ပြောသလိုဘင်္ဂလားဒေ့ရှ်ကနေတခြားနိုင်ငံတွေကို resettlement ကိစ္စပေါ့နော်အဲ့ဒါကဘင်္ဂလားဒေ့ရှ်အနေနဲ့လည်းသူတို့ကျွန်တော်ထင တယ်နိုင်ငံတကာကိုအကူငီတောင်းလာမယ်အချိန်မျိုးလည်းရောက်လာနိုင်တယ်လို့ကျွန်တော်မြင်တယ
်ဒီလာထဲမှာပဲဒီမြန်မာစိုးရစစ်တပ်ကနေပြီးတော့သူတို့စုံစမ်းစစ်ဆေးဒီစစ်ကုံရုံးတစ်ခုဟိုဖွဲ့လိုက်တယ်ဆိုတော့ဒီရ ेंजर အေးကိစ္စနဲ့ပတ်သက်ပြီးတော့ပဲစုံစမ်းစစ်ဆေးဖို့ဆိုပြီးတော့ဆိုတော့အဲ့လိုဖွဲ့လိုက်တယ်ဆိုတဲ့အခါကျတော့သူတို့ရှီကနေပြီးတော့ဘလို့ထုတ်ပြန်ချက်တွေဘာတွေကိုစုံစမ်းစစ်ဆေးမယ်ဘာတွေဘလို့စုံစမ်းစစ်ဆေးချက်တွေထွက်လာမယ်လို့မျှော်လင့်ပါလဲ
ကျွန်တော်အနေနဲ့တော့အဲ့ဒါဒီကလည်းတိတ်မယုံဘူးလို့ပြောရမယ်။ဘာကြောင့်လဲဆိုတော့ဒီကပထမဦးဆုံးမဟုတ်တော့ဘူးเนาะ။အချိန်ချင်းလှုပ်ပြီးသား။ဒါပေမဲ့သူတို့မှာတိတ်ဘာမှအကောင်အထည်မပေါ်တာ။အဓိကနိုင်ငံတကာတိချင်တာကရိုဟင်ယာတွေကိုသူတို့နေမီတွေသူတို့နေရာတွေပြန်သွားဖို့ပြန်လာဖို့အဲ့ဒါအဓိကတော့မဟုတ်သူရဲ့စာဝတ်နေရေးပြန်သူတို့ security identity ကိစ္စတွေသူတို့အဲ့ဒါတွေကြားချင်တာအခုထိအဲ့ဒါတွေကိုအဲကျွန်တော်တိတလောက်ဆိုလို့ရှိရင်เนาะအာကျွန်တော်အမြင်ကျွန်တော်မားလည်းမားနေတယ်ဒါပေမဲ့ကျွန်တော်တိတလောက်မြင်တလောက်ဆိုလို့ရှိရင်ဘာမှတိတ်ထွက်မယ်လို့ကျွန်တော်မထင်ဘူး